ရခိုင်ပြည်နယ်ကြောက်တော်မှာတော့ဒီကနေ့လက်နက်ကြီးကြီးပစ်ခတ်ခဲ့ရလို့အရက်သားတေဆုံတန်ရာရမှုတွေရှိခဲ့ပါတယ်။မြောက်ဦးနယ်ရသေးတောင်မြို့နယ်တွေဘက်မှာလည်းမြေမြုံမိုင်းပောက်ကွဲမှုကြောင့်တေဆုံတန်ရာရတာတွေရှိခဲ့ပါတယ်။ဒါပြင်ဒေသတွင်းကတချို့နေရာတွေမှာလည်းတိုက်ပွဲတွေကဆက်လက်ပြင်းထန်နေသေးပါ။သတင်းပေးဆိုလို့
ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ကြောက်တော်မြို့အဝင်လမ်းမဟာကံကြီးရှင်ဖျားနီးမှာဒီကနေ့ပြစ်ခတ်မှုကြောင့်အမျိုးသမီးတဦးတေဆုံးပြီးအမျိုးသားတဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ကြောက်တော်မြို့ခံကိုကျော်လှမြင့်ကပြောပါရယ်။ရခိုင်မြို့နယ်တော့ဖြစ်ပါတယ်။အမျိုးသမီးတဦးတေဆုံးပါတယ်။အမျိုးသားတဦးတွေရပါတယ်ခင်ဗျ။အဲ့ဒီဒဏ်ရာရတဲ့အမျိုးသားတဦးချင်းမှာဒီစစ်တပ်ကအရေးပေါ
င်များကနေပြီးတော့ဖြစ်တယ်လို့ဆိုတယ
်ဒေဆုံးသူမှာကြောက်တော်မျိုးပိုက်တယ်ရက်ွက်ကခလီနူးမိခင်အသက်24နှစ်အရွယ်မိုင်းအေးခံဖြစ်ပြီးတော့တန်ရာရရှိသူတွေဟာပြည်တော်တာရက်ွက်နေဦးစိုးမောင်လှဦးကျော်သိန်းထွန်းနဲ့ပိုက်တယ်ရက်ွက်ကိစ္စပါစုနေစီပင်လို့သမားမောင်စိုးဖြူတို့ဖြစ်ကြပါတယ်ကြောက်တော်မျိုးတွေအမိုက်သိမ်းဖို့လာတဲ့စီပင်ကားစီးလဲပြေကမှုတွင်ထိမှန်ခဲ့ပါတယ်ပိုက်ပွဲဖြစ်ပွားမှုမရှိဘဲပြစ်ခတ်တာလို့စီပင်ဝန်ထမ်းတို့ကဆိုပါတယ်
ဒီကနေ့ပြီးတော့မြို့ထက်အတော်ကိုပြီးပြီးပါဗမာစစ်တပ်တွေကဘာမှမသိအတော်ကိုလက်ပိတ်တာကိုသာတော့ညာဖက်ဗိုလ်ကြီးရေညာဖက်တပောက်ရေညာဖက်တပောက်ရေသာတော့ဟောတာဝန်နဲ့သွားတာပါမြို့ထက်ကဟိုအမေရိကကိုသိသိသွားတာပါသူကတက်တက်သူကစားတယ်ကိုတော့မဆုံးဘူးဆိုတော့သူကလွန်လာဖို့
ဒီမိနစ်မှာကြောက်တော်မျိုးတွင်အေးဖွဲ့တဲ့မြန်မာစစ်တပ်တို့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့အေးပြောခွေရခိုင်တုခကပြောပါရယ်ကြောက်တော်မျိုးတွင်ပြစ်ခတ်မှုကြောင့်2019ခုနှစ်ဒီဇင်ဘာလ6ရက်နေ့မှာတရရတန်ကျောင်းသားသူတည်ဆုံးခဲ့ပြီး2019ဒီဇင်ဘာလ28ရက်နေ့မှာအမျိုးသမီးတူမျိုးသား3ဦးနဲ့ဒီဇင်ဘာ30ရက်နေ့ညှက်ချင်းမျိုးဆက်ပြစ်ခတ်မှုကြောင့်အမျိုးသမီး2ဦးတို့တန်ရာရှိပြီးနေအိမ်ယုံအဆောက်အုံတွေပြိုပျက်ဆီးခဲ့ပါရယ်မနေ့ကလည်းရတိတောင်မြို့နယ်ငဆံဘော်ကြီးရွာကလူကြီးတူကျွဲချာဖို့သွားစဉ်မိုင်းထိပ်ပြီးတိတ်ဆုံးသွားတယ်လို့ငဆံဘော်ရွာသားတူကပြောပါတယ
်။ဦးသိန်းရောင်60ဝန်းကျင်လောက်ရှိတယ်။ဒီမြို့မိုင်းမင်းကြီးတော့တည်လို့နေသူကျွဲကိုပြန်ပြီးဟိုကျွဲအသိမ်းမှာပေါ့အမြင်မြို့မိုင်းတော်ကိုမြမတက်မတော်ထောင်လာတာနေနေကြမှာချင်းမဆောင်ပြတ်သွားတယ်အဲ့ဒီဒဏ်ရာနဲ့ဟိုမြို့ပေါ်ကင်းကိုမရောက်လိုက်ဘူးလား
။အလားတူရခိုင်ပြည်နယ်မြောက်ဦးမြို့နယ်ချောင်းသိပ်ကြီးရွာမှာမနေ့ကတိုက်ပွဲလက်ကျန်ဘုံတလုံးပောက်ကွဲမှုဖြစ်ပွားခဲ့ပြီးအသက်15နှစ်အရွယ်လူငယ်သူတေဆုံးပြီးတော့အမျိုးသမီးတူတန်ရပြင်းနံရရှိသွားတယ်လို့မြောက်မြို့နယ်ဒေသခံကိုကျော်လှစိန်ကပြောပါတယ
်။တန်းတကြီးရပါတော့တန်းတကြီးကြားတဲ့အလုံးကိုဟိုသူ့ခနဲ့ခနဲ့ကသိနေတဲ့တန်းကြီးတွေဘလို့ရှိသားမပိတ်ပြန်တော့မသိဘူးများအဲ့ဒီဟာကိုခလေးပြာကောက်ရတယ်လို့ပြောတယ်အဲ့ဒါကိုသဘောထားလာတဲ့ရုပ်ဆရာကြီးတယောက်ကခလေးတင်လာဆိုလို့သူကအဲ့ဒီခလေးတကယူပြီးတော့ပခုံးမှာသဘောလေးတစ်ထုပ်ထမ်းပြီးတော့အဲ့ဒီမပေါက်တဲ့လက်နာကိုသူကပုတ်ရှိပြီးယူလာတယ်ခင်ဗျာ။ဟိုရွာနဲ့မသားမကန်းတဲ့နေရာကမှအမျိုးသမီးကြောက်တဲ့တွေ့တယ်။အဲ့ဒီအမျိုးသမီးကိုသဘောတမ်းကိုသူကချခိုင်းနေလေ။ချခိုင်းတော့အဲ့ဒီလက်နာကသူ့ရက်ကနေပြီးပြေးတဲ့အခါပေါက်ပြီးတော့သူကပုတ်ရှိပြီးတော့ခင်ဗျာ။အမျိုးသမီးကတော့တန်ရာပြန့်ခန့်သွားတာဆင်းရဲတယ်မှရှိတယ်ခင်ဗျာ။
တိတ်ဆုံးသူအမျိုးသားကိုတော့ဒီကနေ့မှသူကျခဲ့ပြီးတန်ရန်ရအမျိုးသမီးကတော့မြောက်ဦးစေယုံမှာစေဝါကုသခံနေရပါတယ်။ကြောက်တော်မျိုးတွင်ပြစ်ကတ်မှုနဲ့ရတိတောင်မြောက်ဦးပောက်ကွဲမှုဖြစ်စဉ်တွေကိုတမတော်သတင်းမှပြန်ကြားရေးအဖွဲ့ကိုဆက်သွယ်မေးမြန်းရမှာဒီဖြစ်စဉ်တွေကိုမသိရသေးဘူးလို့တမတော်ပြောခွင့်ရဗိုလ်မှူးချုပ်စုံမင်းထွန်းကပြောပါရယ်။ဖွေဘော်ရတရက်နေ့နဲ့နှစ်ရက်နေ့တွင်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ကြောင်းဗိုလ်မှူးချုပ်စုံမင်းထွန်းကဆက်ပြောပါရယ်။
ဒီရနေ့ကတော့ဒီဇေယောင်းတက်မှာကျွန်တော်ဖြစ်ခဲ့တာလည်းရှိပါတယ်။အဲဒီမှာတော့ကျွန်တော်ရန်သူတပ်ကအစ်ကိုကဆယ်ရန်တစ်ချို့ရလိုက်တာဖြစ်ပါတယ်။ဒီဖိုင်နယ်နေ့ရက်နေ့မှာတော့ဒီဇေယောင်းတက်မှာပဲဖြစ်တယ်။ဒီအဲဒီမှာတော့ရန်သူစီအားကျွန်တော်အလောင်းနဲ့ရလိုက်တာဖြစ်ပါတယ်။ကျွန်တော်စီအားလည်းဆန်ရရှိပြီးလျှောက်တော့ဖြစ်ပါတယ်ဗျာ။
အေးပြောခွေရခိုင်တုခကတော့ရသေးတော်မြို့နယ်တွင်တိုက်ပွဲမှာနှစ်ဖက်ထိခိုက်မှုရှိတယ်လို့ပြောပါတယ်။
ဒီအမြတ်တော်ရာဖေးမှာတခါရှောင်းနေတဲ့ဒီအား150လောက်ရှိတဲ့မြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ကြတာရှိတယ်။တိုက်ပွဲတွေမှာမြန်မာစစ်တပ်ကစေဘူးအထက်ကြာဆုံးပြီးတော့ဒါရရတဲ့သူတွေလည်းရှိတယ်။ကျွန်တော်တို့ကလည်းပဲဒီအားရခစစ်တပ်တွေကကြာဆုံးပြန်ရှိတယ်
။ဒီခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။2019ခုနှစ်ကနေ2020နှစ်စံပိုင်းထိမြန်မာစစ်တပ်နဲ့အေအဖွဲ့တို့တိုက်ပွဲစဉ်တွင်အရသားတွေတေဆုံးတာမိုင်းနှိမ့်မိတေဆုံးတာ120ကျော်ရှိပြီး230ကျော်ထိခိုက်ဒဏ်ရာရရှိခဲ့ပြီးတော့လူကြီးသသိန်း6000ကျော်စစ်ဘေးသိမ်းရှောင်နေရတယ်လို့ရခိုင်အရက်ဖွဲ့ဖွဲ့စည်းတွေကစည်ရင်းပြစုထားပါတယ်ခင်ဗျာ။